Welcome to the Voice of America in Burmese.
မြန်မာညနေခင်းမှာတော်တော်ရှင်များရှင်2019ခုနှစ်ဧပြီလ24ရက်တင်းသာလေးညနေခင်း VOA စီစဉ်နေကိုမြေကင်ပြောက်စုမြို့တော်ဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်အထိ line to meter 19.25တို့ကနေတိုက်ရိုက်ထုံးလွှင့်ပေးနေပါတယ်ကျမအီတန်စမဒီညနေခင်းတော်စီစဉ်နေကိုတင်ဆက်ပေးသွားမှာပါ
မင်္ဂလာပါရှင်ကျမခင်ပြူထွေးပါပြည်ထောင်နိုင်ငံမှာတနင်္ဂနွေနေ့ကသမရရွေးကောက်ပွဲမှာတော့လေလက်ဝါဒီမက်ခရွန်နဲ့အမျိုးသားရေးဝါဒီလက်ဖန်းတို့နှစ်ဦးဘယ်သူကမှမဲအပြတ်အသက်အနိုင်ရတာမရှိခဲ့သလိုလာမယ့်နှစ်ပတ်အတွင်းမှာတကြောပြရွေးကောက်ပွဲကျင်းပဖို့ရှိပါတယ်။တခါမြောက်ကိုရီးယားရေးနဲ့ပတ်သက်လို့တော့ထင်းထင်းထင်းဆောင်ရွက်ဖို့တရုတ်သမရကအမေရိကန်သမရထရန့်ကိုတိုက်တွန်းထားပါတယ်။ဒီလိုထိတ်တဲရောက်နိုင်ငံတကာသတင်းတွေကိုနားလောင်နေတူပြပြပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှတော်တာရှင်တွေနားဆင်ကြမှာကပြည်အောင်စုငင်းချင်းညီလာခံ27ရာစုပင်လုံးဒုတိယအကြိမ်အစည်းအဝေးကိုလာမယ့်မေလတတိယပတ်မှာကျင်းပဖို့အတွက်တနိုင်ငံလုံးအပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ်အကောင့်ထည့်ဖို့ရေးဆိုင်ရာညှိနှိုင်းအစည်းအဝေး JICM ကဒီကနေ့မှဆုံးဖြတ်လိုက်ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကအဖွဲ့မှစကားမှအခုလိုထည့်သွင်းပြောတော့တာကိုမကြခင်မှာပြည်စုံနာဆင်ကြမှာပါ။ဒါပြင် KIO ထိန်းချုပ်နေမြေတွေကစစ်ဆောင်စခန်းကစစ်ပြေးဒုက္ခသည်တွေကအရေးပေါ်အကူအညီလိုအပ်နေတဲ့အကြောင်းပြင်အမေရိကန်နိုင်ငံသားတယောက်ကိုမြောက်ကိုရီးယားကဖမ်းဆီးထိန်းသိမ်းလိုက်တဲ့သတင်းဆရာရီကိုလည်းဒီညနေမှနာဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရသတင်းတွေကိုမက်ခင်ပြည်ထွင်းနဲ့နန်းလောင်တို့ကကြီးညာပေးမှာပါရှင်။
ပြည်ထောင်နိုင်ငံမှာတနင်္ဂနွေနေ့ကကျင်းပတဲ့ပထမတစ်ကြိမ်သမရရွေးကောက်ပွဲနောက်ဆုံးမဲရလက်တွေအရအလဲလက်ဝါတီအီမန်နျူအယ်မက်ခရွန်နဲ့နိုင်ငံတွင်ရွှေ့ပြောင်းဝင်ရောက်သူတွေကိုဆန့်ကျင်တဲ့အမျိုးသားရေးဝါတီမရင်းလက်ဖန်တို့နှစ်ဦးစလုံးတရားမှမဲအပြတ်အသက်အနိုင်ရခြင်းမရှိတာကြောင့်လာမယ့်သတင်းနှစ်ပတ်အတွင်းမှာတစ်ကြိမ်ပြန်ရွေးကောက်ပွဲတွေကျင်းပဖို့ရှိပါတယ်။တခါပြည်ထောင်နိုင်ငံမှာကြီးမားတဲ့နိုင်ငံရေးလှုပ်ခတ်မှုကြီးတစ်ခုဖြစ်တယ်လို့နိုင်ငံရေးသုံးသပ်သူတွေကပြောဆိုကြပါတယ်။တနည်းအတွင်းဒီပြည်ထောင်နိုင်ငံရေးတစ်စုံလုံးပြောင်းလဲသွားခဲ့ပြီလို့မစ္စတာမက်ခရွန်ကတနင်္ဂနွေနေ့ညတော့ကအောင်ပွဲခံစုဝေးမှုအထွေမှာပြောဆိုသွားခဲ့တယ်လို့ပြိုင်ဘက်ဖြစ်တဲ့မရင်းလက်ဖန်ကလည်းပြည်သက်လူမျိုးတွေလွတ်မြောက်ဖို့အချိန်တန်ပြီလို့ဆိုပြီးသူ့ဘော်ထောက်ခံသူတွေကိုပြောဆိုသွားခဲ့ပါတယ်။ခေတ်သစ်ပြည်သက်နိုင်ငံတမိုင်းမှာတော့အစင်လာနိုင်ငံရေးပါတီတစ်ခုကမဟုတ်တဲ့သူတူတမရနေရာမှာဝင်ရွေးခံတာဟာဒါပရမစုံချင်းဖြစ်ပြီးတော့နိုင်ငံရေးအစင်လာကိုစန့်ကျင်စိတ်ရှိကြတဲ့သူတွေများပြားလာတာကိုမိပေါင်းထုတ်ပြနေပါတယ်။ပြည်ထောင်နိုင်ငံအနေနဲ့ဒီဥရောပသမဂ္ဂ EU အဖွဲ့ဝင်နိုင်ငံတခုအဖြစ်ဆက်ပြီးတော့ရှိနေမလားဒါမှမဟုတ် EU ရဲ့ကနေဗြိတိန်ခွဲထွက်ခဲ့တယ်လို့နောက်အမေရိကန်ပြည်ထောင်စုမှာဒေါ်နယ်ထရန့်သမ္မတဖြစ်လာတယ်လို့မျိုးတရားကွဲထွက်နေတဲ့လမ်းကြောင်းကနေရှောက်မလာဆိုတာဟာနောက်ဆုံးရွေးကောက်ပွဲရတဲ့အပေါ်မှာမူတည်နေတာဖြစ်ပါတယ်တရားဝင်မဲရလက်တွေအရမစ္စတာမက်ခရွန်ကမဲစုစုပေါင်းရဲ့ 23.8 ရာခိုင်နှုန်းကိုအနိုင်ရခဲ့ပြီးတော့မစ္စတာလက်ဖန်က 21.5 ရာခိုင်နှုန်းအနိုင်ရထားတာပါမဲပေးခွင့်ရှိသူနိုင်ငံသားတွေက89ရာခိုင်နှုန်းမဲပေးခဲ့ကြတာဖြစ်ပါတယ်မဲအများစုကိုအပြတ်နဲ့အသက်အလိုက်ရတဲ့သူကသာသမရအဖြစ်ရွေးခံရမှာဖြစ်ပြီးတော့ဒါဝတော့ဒီလာမယ့်တကြော့ပြန်မေလ9ရက်နေ့ရွေးကောက်ပွဲကအဆုံးဖြတ်ပြီးမှဖြစ်ပါရယ်ရှင်
။မြောက်ကိုရီးယားနိုင်ငံကနျူကလ িয়ার ဒါမှမဟုတ်လဲတိုက်ချင်းပြစ်မစ္စိုင်းတုံးစမ်းသပ်ပြစ်လို့ပြီးအရေးကြီးတဲ့နောက်ထပ်နိုင်ငံတော်အားလည်းရဲ့ကျင်းပဖို့ရှိနေတဲ့အပေါ်စိုးရိမ်မှုတွေတိုးလာတာနဲ့အမျှအမေရိကန်ပြည်ထောင်စုနဲ့မြောက်ကိုရီးယားတို့ကြားတင်းမာမှုတွေကလည်းနောက်တစ်ဖန်တိုးလာနေပါတယ်။85နှစ်မြောက်ပြည်သူ့တပ်မတော်အကြိုနေမှာပဲမြောက်ကိုရီးယားနျူကလ িয়ার စမ်းသပ်တဲ့နေရာမှာလှုပ်ရှားမှုတွေတွေ့ရတယ်လို့သတင်းတွေထွက်ပေါ်လာပါတယ်။ဒါပေမဲ့လည်းနျူကလ িয়ার စမ်းသပ်မှုတွေလုတော့မလားဆိုတာကိုတော့ကြွန့်ကျင်သူတွေဘက်ကရှင်းရှင်းလင်းလင်းမရှိကြပါဘူး။တစ်ချိန်တည်းမှာပဲကိုရီးယားကျွန်းဆွယ်မှာစီးရီးလှစ်ကျင်နေတဲ့အမေရိကန်လေယာဉ်တင်တင်မော USS Carl Vinson ဦးဆောင်တဲ့အုပ်စုရေးစီကိုဂျပန်ဖြတ်တင်မောနစီကလာရောက်ပူးပေါင်းပါတယ်။တောင်ကိုရီးယားဘက်ကလည်းအမေရိကန်လေယာဉ်တင်တင်မောအုပ်စုနဲ့တီးတန့်ပူးပေါင်းစီးရီးလှစ်ကျင်နိုင်ဖို့ဝါရှင်တန်နဲ့ဆွေးနွေးနေတယ်လို့သတင်းလာလေးမှာပြောပါရယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းမြောက်ကိုရီးယားအရေးနဲ့ပတ်သက်တဲ့စိုးရိမ်ချက်တွေနဲ့ပတ်သက်ပြီးဂျပန်နဲ့တရုတ်ကောင်ဆောင်တွေကိုအိမ်ပြူရောကနေတီးတန့်တယ်လီဖုန်းဆက်ဆွေးနွေးခဲ့ပါရယ်။
မြောက်ကိုရီးယားရေးနဲ့ပတ်သက်လို့ထင်းထင်းသိမ်းသိမ်းလှုပ်ဆောင်မှုအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဒီကနေ့ဖုံးပြောချိန်မှာတရုတ်သမ္မတရှီဂျင်ပင်ကတိုက်တွန်းလိုက်ပါတယ်။အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်မှာဒီလအစောပိုင်းတုန်းကခေါင်းဆောင်တို့ဦးထွေးဆောင်ခဲ့ကြပြီးတဲ့နောက်ပိုင်းမှာအခုဒုတိယတစ်ချိန်ဖုံးပြောကြတာပါ။ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်တွေကိုချိုးဖောက်တာမျိုးတရုတ်ဆူရကလက်မခံတဲ့အကြောင်းနဲ့ဒီကိုရီးယားကျွန်းဆွယ်မှာတင်းမာနေတဲ့အခြေအနေကိုပို့ပြီးတော့စိုးရွားအောင်မလုပ်ကြဘူး။သက်ဆိုင်ရာဘက်အားလုံးကိုထိထိသိမ့်သိမ့်လှုပ်ဆောင်ကြလိမ့်မယ်လို့ပြောလိုက်တဲ့အကြောင်းတွေကိုသမ္မတချီချင်းပင်ကအလေးထားဆွေးနွေးခဲ့တဲ့အကြောင်းတရုတ်ဆူရပိုင်းရုပ်သံကနေကြေညာသွားပါတယ်။ သမ္မတထရမ့်ဟာဒီဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့လည်းမြောက်ကိုရီးယားအရင်နဲ့ပတ်သက်ပြီးတော့ဖုံးဆက်ဆွေးနွေးခဲ့ပါသေးတယ်။မြောက်ကိုရီးယားအရင်နဲ့ပတ်သက်လို့ထိထိသိသိကြိုက်တွယ်ဖို့လိုအပ်တဲ့စရာကိုဂျပန်ကောင်ဆောင်ကလည်းသဘောတူပြီးတော့မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်စီစဉ်တွေဟာဂျပန်နိုင်ငံရဲ့လုံခြုံရေးကိုတိတိသားသားချိတ်ချောက်နေတာဖြစ်တဲ့အကြောင်းသမ္မတထရမ့်ရဲ့ဖော်ပြောချိန်မှာဂျပန်ဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားအစိုးရဟာဒီမနေ့ပြန်အင်ကာနီမှာကြာရောက်မဲ့ကိုရီးယားပြည်သူတက်မတော်တီထောင်ချင်း85နှစ်ပြည့်အထိမ်းအမှတ်ဖြစ်နေ6ချိန်မြောက်နျူကလ িয়ার ဆက်တမ်းမှုတွေလှုပ်ဆောင်လာနိုင်တဲ့ဆိုရဲစိုးရိမ်မှုတွေတိုးလာနေချိန်မှာပဲအမေရိကန်သမ္မတထရမ့်ဒီဂျပန်နဲ့တရုတ်ခေါင်းဆောင်တွေကိုဖုံးဆက်သွယ်စကားပြောခဲ့တာဖြစ်ပါရဲ့ရှင်
။တရုတ်နိုင်ငံမှာမတ်လကဖမ်းဆီးထိန်းသိမ်းထားတဲ့အမျိုးသမီးလေးဦးပါတဲ့မြောက်ကိုရီးယားဒုက္ခသည်ရှစ်ဦးတို့ဘယ်ရောက်နေတယ်လဲဆိုတာချက်ချင်းထုတ်ဖော်ပြောဆိုဖို့လူခွင့်ရေးအဖွဲ့အစည်း Human Rights Watch ကတောင်းဆိုလိုက်ပါတယ်။တရုတ်နိုင်ငံအရှေ့မြောက်အရဒေသကရှန်ယန်းဒေသမှာအဲ့ဒီဒုက္ခသည်တွေကိုကြုံတလို့ရပ်တန့်စစ်ဆေးခဲ့တာဖြစ်ပြီးခုချိန်ထိတရုတ်နိုင်ငံထဲမှာထိန်းသိမ်းထားစေလို့ယုံကြည်ထားကြောင်း HRW ကပြောပါတယ်။တရုတ်နိုင်ငံအနေနဲ့ဒုက္ခသည်တွေကိုမြောက်ကိုရီးယားနိုင်ငံစီပြန်မပို့ဘဲနိုင်ငံရေးခလုံးခွင့်ပေးဖို့ဒါမှမဟုတ်လဲတတိယနိုင်ငံစီထွက်ခွာခွင့်ပေးဖို့ HRW ကလိုလားနေတာပါ။မြောက်ကိုရီးယားနိုင်ငံထက်ကတရားမဝင်ထွက်ခွာလာပြီးတော့နေရက်ကိုအတင်းအကျပ်ပြန်ပို့ခံရတဲ့သူတွေကိုမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းအစိုးရကနှိပ်စက်ညှဉ်းပန်းတာလိမ်မိုင်းဆိုင်ရာမတော်မတရားကျင့်တာနဲ့အတင်းအကျပ်အလုပ်ခိုင်းစေတာမျိုးတွေဒါမှမဟုတ်လဲတီးထက်မကဆိုးတဲ့နှိပ်စက်မှုတွေကိုပုံမှန်လုပ်လို့ရှိတယ်လို့မြောက်ကိုရီးယားကထွက်ပြေးလွတ်မြောက်လာသူတွေကိုကိုးကားပြီး HRW ရဲ့အာရှရေးရာညွှန်ကြားမှု Phil Robertson ကပြောပါတယ်မြောက်ကိုရီးယားဒုက္ခသည်ရှစ်ဦးကိုကာကွယ်ပေးခြင်းဖြင့်ဒုက္ခသည်များဆိုင်ရာသဘောတူညီချက်ကိုလေးစားလိုက်နာပြီးဘလို့အခြေအနေမျိုးမှမဆိုသူတို့ကိုအတင်းအကျပ်နေရပြန်မပို့ဖို့ Robertson ကတရုတ်နိုင်ငံကိုတိုက်တွန်းပါတယ်ပြီးခဲ့တဲ့6လအတွင်းတရုတ်နိုင်ငံမှာအ ਨੇ ဆုံးမြောက်ကိုရီးယားနိုင်ငံသား40ဦးကိုဖမ်းဆီးထိန်းသိမ်းခဲ့တယ်လို့ဒီထဲမှာ10ကျော်တက်တဦးအသက်ဆယ်နှစ်အရွယ်ကလေးတဦးနဲ့ကိုယ်ဝန်ဆောင်တဦးပါဝင်တယ်လို့ HRW ကပြောပါရယ်ဒီထဲက40တဦးထက်က9ဦးထက်မနည်းမြောက်ကိုရီးယားနိုင်ငံစီအတင်းအကျပ်ပြန်မှုခံခဲ့ရတယ်လို့ယုံကြည်ကြောင်း HRW ကပြောပါရယ်
Your American အသံညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်ကနေတနင်္လာနေ့ညနေခင်းဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့တင်ပြပေးသွားပါမယ်ရှင်။အမေရိကန်ပြည်ထောင်စုရဲကိုအိန္ဒိယမက္ကဆီကိုနိုင်ငံကနေတရားမဝင်ဝင်ရောက်သူတွေကိုဟန်တာဖို့အတွက်နေဆက်တိုင်းကြီးတိဆောက်မဲ့ကိစ္စကိုသမ္မတဒေါ်နယ်ထရမ့်ကထပ်မံတွန်းအားပေးလှုံ့ဆော်နေရတဲ့အမျှဒီမိုကရက်တစ်ဘက်ကဒီအပေါ်မှာအပြင်းထန်ဆန့်ကျင်တာနဲ့လည်းရင်ဆိုင်နေရပါတယ်။တိုင်းကြီးခတ်ဖို့ကုန်ကျနိုင်တဲ့ခက်မှန်းခြေစည်းကိုသူတို့ကအစမတန်ပို့ပြီးတော့ပြောနေကြတယ်လို့သူယူဆတဲ့အကြောင်းလဲသမ္မတထရမ့်ကပြောပါတယ်။ဒီတဲ့ဘက်ကုံမှာအစိုးရလုပ်ငန်းတွေတစ်စိတ်တစ်ပိုင်းရပ်ဆိုင်ပြရမယ့်အခြေအနေမဖြစ်ရလေအောင်သမ္မတအင်ဘီရောကလွှတ်တော်အမတ်တွေနဲ့ညှိနှိုင်းဆွေးနွေးနေတဲ့အချိန်မှာအငြင်းပွားစရာဖြစ်နေတဲ့ဒီတိုင်းကြီးတည်ဆောက်မှုကုန်ကျစရိတ်ကလည်းထိတ်ဆုံးမှရှိနေတာပါပြီးခဲ့တဲ့ရွေးကောက်ပွဲမဲဆွယ်လှုပ်ရှားမှုတွေအတွင်းသူသမ္မတဖြစ်လာရင်ဒီတိုင်းကြီးကိုတည်ဆောက်သွားမယ်လို့ဆိုပြီးသမ္မတထရမ့်ကမဲဆွယ်ခဲ့တာပါဒါကြောင့်လေလာမယ့်စက်တင်ဘာလကုန်အထိအစိုးရဘက်ကအသုံးစရိတ်ရေးဆွဲရမှာဒီတိုင်းကြီးခန့်မဲ့ကနဦးကုန်ကျစရိတ်ကိုပါသမ္မတထရမ့်ကထည့်သွင်းရေးဆွဲလိုတာဖြစ်ပါတယ်ဒါပေမဲ့ဒီမိုကရက်တစ်ဘက်ကတော့ဒီတိုင်းတည်ဆောက်မဲ့ကိစ္စကိုပြင်းပြထန်ထန်ကန့်ကွက်နေဆဲဖြစ်ပါတယ်ဒီလာမယ့်တောက်ချာနေကြတကောက်ချင်းပြည်တာနဲ့အမေရိကန်အစိုးရလုပ်ငန်းတွေလက်ပတ်ဖို့အတွက်သုံးစရာငွေရှိတော့မှာမဟုတ်ပါဘူးဒါကြောင့်ဒီမတိုင်ခင်အချိန်မှာဒီသမ္မတအေဘီရောအနေနဲ့ Republican အများစုထိတ်ချုပ်ထားတဲ့ Congress လွှတ်တော်နဲ့နောက်လူနည်းစုဖြစ်တဲ့ Democrat အမတ်တွေနဲ့ညှိနှိုင်းဆွေးနွေးပြီးတော့သဘောတူညီချက်ရယူဖို့ရပ်ပိုင်းတာကြံတော့တာဖြစ်ပါရဲ့ရှင်
American ကာကွယ်ရေးဝန်ကြီး Jim Mattis ဟာ Afghanistan နိုင်ငံရဲ့လုံခြုံရေးအခြေအနေနဲ့ပတ်သက်ပြီး Afghan ကနိုင်ငံရေးနဲ့စီးရေးကောင်ဆောင်တွေနဲ့ဆွေးနွေးဖို့ကြိုတင်ကြေညာခြင်းမရှိဘဲ Afghanistan နိုင်ငံကိုရောက်ရှိလာပါတယ်။ Afghan သမ္မတ Ashraf Ghani ထိတ်တန့်အစိုးရအရာရှိတွေအပြင် Afghanistan နိုင်ငံကနိုင်ငံတကာတပ်ဖွဲ့ရဲ့တမူး American ဗိုလ်ချုပ်ကြီး John Nicholson နဲ့လည်းကာကွယ်ရေးဝန်ကြီး Mattis တို့တွေ့ဆုံမယ်လို့ခန့်မှန်းရပါတယ်။အာဖဂန်စစ်ကန်တွေကိုတာလီဘန်စစ်သွေးကြွ10ဦးထက်မနည်းဝင်ရောက်စီးနင်းတိုက်ခိုက်လို့တပ်သား140ထက်မနည်းသေဆုံးခဲ့ရပြီးရပ်ပိုင်းအကြမှာပဲဝန်ကြီးမက်ဒစ်အခုလိုရောက်ရှိလာတာပါလက်နက်တွေအပြည့်ကင်ဆောင်ထားတဲ့အတေကန်ဘုံခွဲတိုက်ခိုက်သူတွေဟာအာဖဂန်စစ်သားတွေအဖြစ်ဟန်ဆောင်ပြီးဘော့ခ်ပြည်နယ်မြို့တော်မဇာအီရှရစ်မြို့ကအာဖဂန်စစ်အခြေစိုက်ခန်းကိုဝင်ရောက်တိုက်ခိုက်ခဲ့တာပါဒီတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့တာလီဘန်တို့ကပြောပါတယ်အာဖဂန်အစိုးရကလည်းတိုက်ခိုက်မှုကိုစုံစမ်းစစ်ဆေးနေပါတယ်လာမယ့်သတင်းပတ်အတွင်းအာဖဂန်စတန်နိုင်ငံရဲ့၄နှစ်တာလုံခြုံရေးအစီအစဉ်ကိုသမ္မတဂန်နီကကြေညာဖို့ရှိနေချိန်မှာပဲအမေရိကန်ကာကွယ်ရေးဝန်ကြီးအခုလိုရောက်ရှိလာတာပါဒီလုံခြုံရေးအစီအစဉ်ကိုအာဖဂန်ကောင်ဆောင်တွေနဲ့အမေရိကန်ကာကွယ်ရေးဝန်ကြီးတို့ကဘူးမြို့မှာဆွေးနွေးမယ်လို့အာဖဂန်နစ္စတန်နဲ့အမေရိကန်အရာရှိတွေကပြောပါတယ်
အာဖဂန်နစ္စတန်နိုင်ငံမှာစစ်သား140ထက်မနည်းသေဆုံးပြီးနောက်ထပ်အများပြားထိခိုက်ဒဏ်ရာရခဲ့တဲ့ပြည်ခဲ့တောက်ချာနေကဒီအဓိကစစ်စခန်းကြီးတစ်ခုတိုက်ခိုက်ခံရတဲ့ဖြစ်ရပ်အပြီးမှာပဲအာဖဂန်ကာကွယ်ရေးဝင်ကြီးနဲ့တက်မတော်အကြီးအကဲတို့နှစ်ဦးရာထူးကနေနှုတ်ထွက်သွားပါတယ်။အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမန်ဇာအီရှရစ်မြို့မှာရှိတဲ့အာဖဂန်တက်မတော်အမတ်209တပ်ဖွဲ့ကိုသူတို့စီးနင်းဝင်ရောက်တိုက်ခိုက်ခဲ့တာလို့တာလီဘန်အဖွဲ့တွေကပြောဆိုထားတာပါ။ဒီဖြစ်ရပ်နောက်ပိုင်းမှာပဲကာကွယ်ရေးဝင်ကြီးအဗ်ဒူလာဟာဘီဘီနဲ့တက်မတော်အကြီးအကဲကွာရမ်ရှမ်ရှာဟင်တို့ရာထူးကနေနှုတ်ထွက်ဖို့တင်ပြချက်ကိုသမရကလက်ခံပြီးတော့ချက်ချင်းအပဲအတည်ပြုပေးခဲ့တဲ့အကြောင်းသမရဂါနီနဲ့ရဲယုံကဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်တောက်ကြနေတိုက်ခိုက်မှုကတော့ဒီလုံချုံရေးအကာရံတွေချထားတဲ့စစ်တပ်ဝင်အထွေမိုက်ကဗလီထဲမှာစစ်သားတွေနဲ့တပ်မတော်အရာရှိတွေနေလည်ခင်ဝှက်ပြူဆူတောင်းမှုပြီးကနေအချိန်လေးမှာပဲလက်နက်တွေအဖြစ်ကိုက်ဆောင်လာတဲ့အသေးခံဘုံခွဲတိုက်ခိုက်သူ၁၀ယောက်ပါအဖွဲ့ကဝင်ရောက်ဆင်းနေကြတာဖြစ်တယ်လို့အာဖဂန်ဆူရတာဝန်ရှိသူတွေနဲ့မျက်မြင်တွေ့သူတွေကပြောပါရယ်သေဆုံးသူအရေအတွက်အတိအကျကိုတော့အာဏာပိုင်တွေကအတိအပြုပြောဖို့ညှိထားပါရယ်သေဆုံးသွားတဲ့စစ်သားတွေကိုဂုဏ်ပြုတဲ့အနေနဲ့တနင်္ဂနွေနေ့ကိုဒီတန်ကန်တော်ဝမ်းတဲ့ချီးကွမ်းခြင်းတွေအဖြစ်နဲ့အဆူရကသတ်မှတ်ပေးထားပါရယ်အမိမဖော်လို့တဲ့လုံချုံရေးအရာရှိတွေနဲ့နိုင်ငံရေးသမားတို့ကတော့တိုက်ခိုက်ခံရမှုအတွင်းမှာတိုက်ဆုံသူရေအတွက်ဟာ180လောက်ရှိနိုင်ပြီးဒီထဲမှာအထူးတပ်ဖွဲ့ဝင်တွေပါဝင်တယ်လို့ပြောဆိုကြပါရဲ့ရှင်
။မဲခေါင်မြဝန်ဒေတာမှာငှက်ဖျားရောဂါတိုက်ဖျက်ရေးလှုပ်ရှားမှုတွေပူပေါင်းလောက်ကင်လာတာနဲ့အမျှဒေတာရင်းငှက်ဖျားရောဂါအမြင့်ဖြန့်နိုင်ရေးဆိုတဲ့ရည်မှန်းချက်လည်းနှိစလာနေပါရယ်။လာမယ့်ဆယ်စုနှစ်အတွင်းဆိုးဝါးပြင်းထန်လာတဲ့ငှက်ဖျားပိုးအမျိုးအစားတစ်ခုကိုတိုက်ဖျက်နိုင်ရေးမှာအပေါင်းလက္ခဏာတွေမြင်နေရပြီလို့ထိုင်းနိုင်ငံအခြေစိုက်ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်း WHO ကငှက်ဖျားပိုးဆန်ရကျွမ်းကျင်သူဒီယာဂေါ်ဘစ်ကပြောပါရယ်။ WHO ရဲ့ရည်မှန်းချက်ကတော့2025ခုနှစ်မှာမဲခေါင်မြဝန်ဒေတာတစ်လျှောက်အပြင်းထန်ဆုံးငှက်ဖျားပိုးတစ်မျိုးဖြစ်တဲ့ Falciparum ငှက်ဖျားပိုးကိုတိုက်ဖျက်နိုင်ရေးအပြင်2030အရောက်မှာငှက်ဖျားပိုးအလုံးအမြင့်ပြတ်တုတ်တင်နိုင်ရေးဖြစ်တယ်လို့ Gobins ကပြောပါရယ်အရှိတောင်အာရှမှာ2015ခုနှစ်အတွင်းငှက်ဖျားပိုးကူးစက်ခံရသူ14တန်းရှိခဲ့ပြီးတော့လူပေါင်း 26,000 သေဆုံးခဲ့ရတယ်လို့ WHO အရာရှိတွေကပြောပါရယ်ကမ္ဘာတစ်ဝန်းလုံးအတိုင်းအတာနဲ့ဆိုရင်တော့ငှက်ဖျားပိုးကြောင့်လူပေါင်း 4,300,000 သေဆုံးခဲ့ရပြီးအများစုကတော့အာဖရိကတိုက်ကဖြစ်တယ်လို့ WHO ကပြောပါရယ်ကမ္ဘာလူဦးရေတဝက်နေပါဖြစ်တဲ့လူပေါင်း 3.2 တန်းဟာလည်းငှက်ဖျားရောဂါအာညင်းနဲ့ရင်ဆိုင်နေရတယ်လို့ WHO ကသတိပေးထားတာပါမြန်မာလောက်စ်ကမ်ထိုင်းကမ္ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံတွေမှာငှက်ဖျားရောဂါတိုက်ဖျက်ရေးလုပ်ငန်းတွေလုပ်ကိုင်ခဲ့တာကြောင့်လူသေဆုံးမှုနှုန်းဆက်တိုက်ကျဆင်းခဲ့တယ်လို့တက်ကရက်2000ကစလို့သေဆုံးမှုနှုန်း49ရာခိုင်နှုန်းအထိကျဆင်းခဲ့တာဖြစ်ပါတယ်
The Voice of America, VOA. Making between and along with the Dinny Go Jinya Pigay Jaraba. A Kusa Biro, the Din Sama Rego, Din Set Bido Mame. Ian Zono, Digni Majin Pare, JICM, Siwigani Biro, Nasati Yasu Binlo, Tudia Jane Siwi Jim Babu, some Pichago, Din Set Bidin Mare.ပြောင်းစုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးဒုတိယအကြိမ်အစည်းအဝေးကိုလာမယ့်မေလတတိယပတ်မှာကျင်းပဖို့အတွက်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရေးဆွဲရေးသဘောတူစာချုပ်အကောင့်ထည့်ဖို့ရေးဆိုင်ရာညှိနှိုင်းအစည်းအဝေး JICM ကဒီကနေ့ဆုံးဖြတ်လိုက်ပါတယ်။ဒီသတင်းပြည်စုံကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရေးဆွဲရေးသဘောတူစာချုပ်အကောင့်ထည့်ဖို့ရေးဆိုင်ရာညှိနှိုင်းအစည်းအဝေးJIMC ကိုဒီကနေ့နေပြည်တော်ကတင်ဂဟဟိုတယ်မှာကျင်းပခဲ့တာဖြစ်ပါတယ်ဒီအစည်းအဝေးမှာပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးဒုတိယအကြိမ်အစည်းအဝေးကျင်းပမဲ့ရက်ကိုအတည်ပြုသတ်မှတ်နိုင်ခဲ့တယ်လို့အစည်းအဝေးမှာပါဝင်တက်ရောက်ခဲ့တဲ့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF ရဲ့ဥက္ကဋ္ဌရဲဘော်တန်ခဲကပြောပါတယ
်ဒီနေ့ဆုံးဖြတ်ချက်ကတော့ကျွန်တော်ဒီနေ့လကျွန်တော်24ရက်နေ့ကိုဒါ27ရာစုပင်လုံးအဲဒီကောင်တို့ညီငယ်ညီလာခံပေါ့မသားကိုဒါကျင်းပဖို့ဒါကျွန်တော်တို့ဒါဆုံးဖြတ်ခဲ့ကြပါတယ်ဗ
ျဒီစည်းဝေးမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဒုတိယတက်မတော်ကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မှုကြီးစိုးဝင်းနဲ့ NCA စာချုပ်ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ PPSD ခေါ်ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ခေါင်းဆောင်ဗိုလ်ချုပ်ကြီးမူတူးစေဖိုးတို့ကအဖွဲ့အမှားစကားပြောကြားခဲ့ပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကအဖွဲ့အမှားစကားမှာအခုလိုထည့်သွင်းပြောကြားပါတယ်
အားလုံးကပါဝင်မှဒီရည်ရည်ဆိုတာရနိုင်ပါတယ်။အားလုံးကလည်းကိုယ့်ဘက်ကလည်းကိုယ်ရည်ရည်အတွက်အပေါင်းအသင်းနဲ့တွေးခေါ်ပြီးတော့ကြည့်ကြရည်နဲ့ဆိုတော့ဒီလိုမျိုးနေပါတယ်။ဒီလိုချက်ပန်းတိုင်းကိုလည်းသိချင်ကြတယ်။သွားရည်ကိုချက်ထဲမှာသွားရည်ရဲ့ခြေထားနေရာကိုဆောင်းပါးကန်တိုင်းနဲ့အဲတက်တယ်လို့ဒီနေ့ရှိဖို့လည်းအများကြီးကြိုးပါတယ်
။ဒေါ်ဆန်းစုကြည်ပြောဆိုတာကအားလုံးပါဝင်မှငင်းချင်းရည်ရနိုင်မှာဖြစ်ကြောင်းအလုံးကလည်းပဲငင်းချမ်းရေးအတွက်ကိုယ့်ဘက်ကနေပြီးအကောင်းဆုံးထင်တဲ့အတွေ့အခေါ်အမြင်တွေကိုတင်ပြနိုင်မယ်လို့မျှော်လင့်ကြောင်းနဲ့ရီမန်းချက်ပန်းတိုင်ကိုလည်းမျက်ခြေမပြတ်ဖို့လိုအပ်ကြောင်းတစ်ချိန်တည်းမှာပဲကျမတို့ခြိလန်းတွေကလည်းမှန်မှန်ကန်ကန်နဲ့တက်ညီလက်ညီရှိဖို့လည်းလိုအပ်ကြောင်းထည့်သွင်းပြောဆိုထားတာဖြစ်ပါတယ် ဒုတိယတက်မတော်ကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မူကြီးစိုးဝင်းကတော့ NCA စာချုပ်နဲ့ပတ်သက်ပြီးအခုလိုထည့်သွင်းပြောကြားပါတယ
်။အရင်ကငင်းငယ်ရတာလို့ချင်း NCA ဟာကျွန်တော်တို့တိုင်းပြည်နဲ့တိုင်းပြည်ကိုလက်လက်ဆက်ဆံနေအဆက်ဆုံးဒါလူတိုင်းပြည်ပါ။ဒါတော့လည်းတချို့အဆက်ဆံများကနားလည်လို့ရနေရ NCA နဲ့မှာဖွင့်နေလက်လက်ဆက်ဆံနေတဲ့အယူအဆဆွဲနေတယ်။ဒါလေးကိုနားမလဲသေးရဲ့ဖွဲ့ရောနားလည်းပြောမှာနားမလဲကြောင်ဆောင်တဲ့ဖွဲ့တယ်။ပြောင်းလို့ကျွန်တော်တို့လက်မှတ်ကြီးကအဲဒါတန်ခါတော်တော်များများကဒါအဆက်ကဆက်ကြကိုယ်တိုင်းဖြစ်စီဆွေးနွေးဖြစ်စီဒါလေးတွေလည်းတိုက်တွန်းဖြစ်ပြီးတော့တော်
တိုင်းသားလက်နက်ကိုင်အဖွဲ့ရဲ့ PPST ကငင်းကြဲလုပ်ငန်းစဉ်ဥဆောင်အဖွဲ့ခေါင်းဆောင်ဗိုလ်ချုပ်ကြီးမူတူးစေဖို့ကတော့ NCA ကိုဆက်လက်အကောင့်ထည့်ဖော်ဖို့တန်ဋိဌာန်ချထားကြောင်းထည့်သွင်းပြောဆိုခဲ့ပါတယ်။ဒီကနေ့စည်းဝေးမှာပြည်တော်စုငင်းကြဲညီလာခံ27ရာစုပင်လုံဒုတိယအကြိမ်အတွက်ရက်သမတ်တာအပြင်ပြစ်ခတ်တိုက်ခိုက်မှုရက်စဲရေးပူးတွဲစောင့်ကြည့်ရေးကော်မတီအတွက်အလုပ်လမ်းညွှန်ချက်တွေအတည်ပြုရေးမကျင်းပရသေးတဲ့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေဆက်လက်ကျင်းပနိုင်ရင်းနဲ့ငင်းကြဲရေးလုပ်ငန်းစဉ်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးပါဝင်ရေးတို့ကိုထည့်သွင်းဆွေးနွေးခဲ့ပါတယ်။ဒီဆွေးနွေးပွဲကငင်းကြဲရေးလုပ်ငန်းစဉ်ကို NCA ဘောင်တွင်းကပေါ်ဆောင်ရေးကိုအလေးထားဆွေးနွေးခဲ့ကြတာလည်းဖြစ်ပါတယ်။ဒီကနေ့ကျင်းပတဲ့ JICMC ဝေးကိုအစိုးရရဲ့ငင်းကြဲရေးကော်မရှင် PC ပြည်ထောင်စုငင်းကြဲရေးဆွေးနွေးမှုပူးတွဲကော်မတီ UPDGC ပြစ်ခတ်တိုက်ခိုက်မှုရက်စဲရေးပူးတွဲစောင့်ကြည့်ရေးကော်မတီ JMC ကကိုယ်စားလှယ်တွေနဲ့အပြည့်အစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ကကိုယ်စားလှယ်တွေပါဝင်တက်ရောက်ခဲ့ပါတယ်
။ကိုမိုးစောသတင်းပေးပို့ထားတာပါ။ခုတစ်ခါမှာတော့ KIO ထိန်းချုပ်နေမြေတဲကစစ်ပေးဆောင်စခန်းကကချင်ဒုက္ခသည်တွေအရေးပေါ်အကူအညီလိုအပ်နေတဲ့အကြောင်းကိုတင်ဆက်ပေးကြပါမယ်။KIO ထိန်းချုပ်နယ်မြေတဲကဇိုင်အောင်စစ်ပေးဆောင်စခန်းကနေအစိုးရထိန်းချုပ်နယ်မြေဝိုင်းမော်စစ်ပေးဆောင်စခန်းကစစ်ပြေးဒုက္ခသည်တွေအတွက်နေထိုင်စရာခက်ခဲဖြစ်နေပြီးတော့အရေးပေါ်အကူအညီလိုအပ်နေတယ်လို့ပြည်ကြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်လိုက်ပါတယ်။ဒီစခန်းတဲကတင်မကဘူးစီရေးတင်းမာနေစေကချင်ပြည်နယ်ထဲမှာ KIO ထိန်းချုပ်နယ်မြေတဲကရောအစိုးရထိန်းချုပ်ထားတဲ့နယ်မြေတဲကရောတိမ့်နေချီတဲ့စစ်ပြေးဒုက္ခသည်တွေအတွက်စာနယ်ရိက္ခာစေဝါနဲ့အခြေခံဆောင်ရှောက်မှုတွေအရေးကြီးလိုအပ်နေတယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဘက်ကရောကချင်ပြည်နယ်အစိုးရဘက်ကပါအလေးနက်ထားဆောင်ရွက်ပေးဖို့ကိုဒုက္ခသည်အရေးဆောင်ရွက်ပေးနေသူတွေကတိုက်တွန်းပြောဆိုလိုက်ပါတယ်။အသေးစိတ်ကိုမတ်စုမုံကပြောပြပေးပါလိမ့်မယ်
။ဟုတ်ကဲ့ပါ။အစိုးရထိန်းချုပ်နယ်မြေအတွင်းကမဟုတ်တဲ့ဇိုင်းအောင်စစ်ဘေးဆောင်စခန်းကနေဝိုင်းမော်မြို့နယ်တဲကဝိုင်းမော်လော်ဝေါ်ဇုံနယ်စစ်ဘေးဆောင်စခန်းကိုပြောင်းရွှေ့လာတဲ့ကလေးငယ်အယောက်40ပါဝင်တဲ့ဒုက္ခသည်တရာကျော်အတွက်မိုးကတဲတွေနဲ့ပဲယာယီနေထိုင်နေရလို့မိုးရွာတဲ့အခါနေထိုင်စရာအခက်အခဲအများဖြစ်နေပြီးတော့ကျန်းမာရေးထိခိုက်မှုတွေဖြစ်နေတယ်လို့ဝိုင်းမော်လော်ဝေါ်ဇုံနယ်စစ်ဘေးဆောင်စခန်းကော်မတီဝင်ကပြောဆိုထားတာကိုပြည်ကြားရေးဝန်ကြီးဌာန MOI ကဒီကနေ့သတင်းထုတ်ပြန်လိုက်တာပါ။တက်ကြီးရွယ်အိုတွေနေထိုင်မကောင်းဖြစ်နေတဲ့အပြင်ကလေးငယ်တွေလေဝမ်းရောဂါဖြစ်နေကြတဲ့အတွက်သူတို့ကိုထားဖို့ကျန်းမာရေးနဲ့ညီညွတ်စေတဲ့အစာအုပ်တွေစီစဉ်ပေးဖို့စခန်းကိုလာကြည့်တဲ့တာဝန်ရှိသူတွေကိုတင်ပြပေမဲ့အခုချိန်ထိကူညီဆောင်ရွက်မှုတော့မရှိသေးဘူးလို့သတင်းထုတ်ပြန်ချက်ထဲပါရှိတာပါ။ဒီဝမ်းမော်ဒုက္ခသည်စခန်းနေမကပဲစီရေးတင်းမာနေတဲ့ကချင်ပြည်နယ်တွေကတိမ့်နဲ့ချီတဲ့စစ်ပြေးဒုက္ခသည်တွေအားလုံးအတွက်စားနပ်ရိက္ခာဆေးဝါးနဲ့အခြေခံဆောင်ရှောက်မှုတွေအရေးတကြီးလိုအပ်နေတယ်လို့ကချင်မျိုးသားတိုင်ပင်ခံအဖွဲ့ရဲ့အတွေ့အမှုဦးလဗန်ခန့်အောင်ကလည်းပြောပါတယ်။ကချင
်ချင်းချုပ်နေမြေဒီမှာရောဒီဘက်မှာဒီဝိုင်းမော်ဒီဘောင်ပေါ့တော့ဒီဒီအစိုးရထင်းချုပ်နေမြေဒီမှာအဓိကတော့ငွေကို IDP ဒီရဲ့စီးရင်အရာမဟုတ်တော့ဘူးများလာတာရှိတယ်အဲဒါကြောင့်လို့အဓိကတော့စောက်ဝနေရေးစားတော့ကျမရေးကန္တာနဲ့ပတ်သက်တာရဲ့ဒီလူသားချင်းစာနာထောက်ထားမှုနောက်ဒီကျမရေးကန္တာရဲ့အဲဒါဒီကအဓိကအခုမူရင်းဆိုရင်ဟိုမူရင်းနဲ့ပတ်သက်တဲ့တုံးဆောင်ပစ္စည်းတွေပေါ့ဒါဒီကအဓိကအချက်တွေဖြစ်နေတယ်ကိုကြီးပတ်မှုလိုအပ်နေတယ်ပေါ့အဓိကတော့ကျွန်တော်တို့ချင်းပြည်နယ်အစိုးရအနေနဲ့ဒီသူတို့နေတဲ့ဟိုဒါပြစ်တိချက်တီးနေတဲ့နေထိုင်တဲ့ဆောက်ဦးတွေပေါ့နော်အဲ့ဒါလိုအပ်မှုတွေဖြစ်နေတယ်နောက်တစ်ချက်ကတော့ကျွန်တော်အဲ့ဒီရေနဲ့ပတ်သက်တာကြီးပေါ့အဲရေကမိုးရွှင်စုံပူဆူလာမယ်အဲ့ဒါကတော့ချင်းပြည်နယ်ဆွေရနေနဲ့ဆောက်ဦးနေရဲ့အတွက်ကိုညီပန်ပူနိုင်မယ် solution တော့ဒီ IDP တွေအတွက်အင်မတန်လိုအပ်တဲ့လိုအပ်ချက်တွေကိုပြည့်စုံပေးနိုင်မယ်လို့ကျွန်တော်တို့ဒါညွှန်တင်နေလေ
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကချင်းပြည်နယ်ခီးစဉ်ရောက်တုန်းကဝိုင်းမော်စစ်ပြေးစစ်ဆောင်ဒုက္ခသည်စခန်းကိုတွားရောက်လေ့လာခဲ့ပြီးဒီလိုစစ်ပြေးဒုက္ခသည်တွေဒုက္ခရောက်နေရတာဟာဒေသတွင်းငြိမ်းချမ်းရေးမရှိတာကြောင့်လို့ပြောဆိုခဲ့တာပါဒါပေမဲ့လည်းအခုလိုငြိမ်းချမ်းရေးမရနိုင်သေးတဲ့အချိန်မှာလည်းဒုက္ခသည်အရေးကိုပြည်ထောင်စုအစိုးရကရောကချင်းပြည်နယ်အစိုးရကပါအလေးထားလှုပ်ဆောင်ပေးသင့်တယ်လို့ကချင်းသတင်းစင်ရဲ့အယ်ဒီတာကိုနော်ဒင်းကသုံးသပ်ပါတယ်
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကလည်းနော်
ဝိုင်းမော်မြို့နယ်ဒုက္ခသည်စခန်းကိုမိုင်းနာဒုက္ခသည်စခန်းကိုလည်းရောက်သွားပါတယ်အဲ့ဒီချိန်မှာလည်းနိုင်ငံတော်တပ်ပင်ကပုဂ္ဂိုလ်အနေနဲ့ကတော့သူ့အနေနဲ့ပြောတာကတော့ဒုက္ခသည်တွေကိုနိုင်ငံတော်ဆုရအနေနဲ့တကယ်ပဲနော်လူအမှုတွေကိုမကူညီနိုင်တဲ့အကြောင်းရင်းတွေရှိတယ်ပေါ့အဲ့ဒါအဓိကအကြောင်းရင်းကတော့ကျွန်တော်ကချင်ပြည်နယ်မှာငင်းချမ်းရင်းရှိလို့အဓိကကတော့ပြောချင်တာကတော့ကျွန်တော်ကချင်လွတ်လပ်ရေးအဖွဲ့ KO အနေနဲ့ NCA ကိုလက်မှတ်မထိုးလို့ဖြစ်တယ်သူဒီမှာနိုင်ငံတော်တပ်ပြခပုဂ္ဂိုလ်တော်ဟောသစုကြည်ကလည်းပဲဝန်ခံပြီးမှပြောရတဲ့ဟာမျိုးတွေရှိခဲ့ပါတယ်။ဇိုင်းအောင်ကတော့စီဒီတကယ်ပဲအကြီးကျယ်တပ်ဖွဲ့ဖြစ်တဲ့နေရာဖြစ်တယ်။ဆိုတော့နေဆက်မှာရှိတယ်သူတို့ကလည်းတရုတ်ပြည်ကလည်းသူတို့ကိုမောင်းထုတ်တယ်တရုတ်ပြည်ဘက်ကလည်းပေးဝင်လို့မရတော့တချို့ကဝိုင်းမော်မြို့နယ်ဘက်ကိုထွက်ပြေးလာတယ်သူတို့ကလည်းဘာမှဆွေးရဘက်ကကူညီမှုတွေဒီနိုင်ငံကအကူအညီဖွဲ့စည်းတွေကလည်းအကူအညီတွေကလျှော့ဖို့ပဲရှိနေတဲ့အခြေအနေဖြစ်တယ်တော့တော့တဲ့အခြေအနေမှာတော့သူတို့ရဲ့အခြေအနေကတော့သာဝတ်နေရေးကအစနေဖို့ကအစဆက်အရာအလုံးကတော့တကယ်အကြီးကျယ်အဲဒုက္ခကြုံတွေ့နေရတဲ့အခြေအနေဖြစ်ပါတယ်အဲ့ဒါကြောင့်အဓိကကတော့အစိုးရမှာသာဝန်ကြီးတာကတော့နော်အစိုးရကပြစ်ပင်တရှိမှုတွေကန့်တတ်မှုတွေကြောင့်ပြင်ဒုက္ခတွေကအဓိကနော်ဟိုဒုက္ခကြုံတွေ့နေရတာဖြစ်တယ်ဆိုတဲ့ဟာကိုကျွန်တော်တုံ့တက်လို့ရပါတယ
်ကချင်ပြည်နယ်တွင်းကဆေးဘေးဆစ်ဆောင်စခန်းတွေကဒုက္ခတွေအတွက်စားနပ်ရိက္ခာဆေးဝါးနဲ့အခြေခံကျန်းမာရေးစောင့်ရှောက်မှုတွေအရေးကြီးလိုအပ်နေတယ်လို့ဒုက္ခတွေကလေးငယ်တွေအတွက်ပညာရေးကလည်းအခက်အခဲဖြစ်နေတယ်လို့ဒုက္ခတွေကိုကူညီပေးနေသူဦးလပန်းကောင်ကပြောပါတယ်
အဲ့ကလေးဒီအကြောင်းကိစ္စနဲ့အဲ့ဒီမူကာကအစပေါ့နော်ဒါဒီကတော့ဟိုတကယ်လူအပ်နေတဲ့တုံးဆောင်ပစ္စည်းတွေပေါ့ဒါဒီကအဓိကအချက်တည်းဖြစ်နေတယ်ကိုကြီးပတ်မှုလူအပ်နေတယ်ပေါ့
ကချင်လူမျိုးရေးတက် KIA နဲ့မြန်မာတက်တို့ကြားစီးရဲတင်းမာမှုတွေနှစ်ချီကြာမြင့်လာပြီးဖြစ်တဲ့ကချင်ပြည်နယ်ထဲမှာကချင်စစ်ဘေးဆစ်ဆောင်ဒုက္ခတွေကတိမ့်ချီရှိနေတာပါလက်တလောမှာတော့လုံခြုံရေးအကြောင်းပြချက်နဲ့နိုင်ငံတကာအကူအညီတွေပေးပို့တာကန့်သတ်ခံထားရတယ်လို့ပြည်တွင်းအလှူတွေလည်းပေးပို့ဖို့အခက်အခဲဖြစ်နေတာကြောင့်ဒုက္ခတွေစခန်းတွေကဒုက္ခတွေတွေအတော်ဆိုးရတဲ့အခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့ဒုက္ခတွေကူညီကယ်ဆယ်ပေးနေသူတွေကပြောပါတယ်ရှင်
မဆူမွန်တင်ဆက်ထားတာပါဒေါက်တာရှင်များရှင်ခုတစ်ခါမှာတော့ဒီခုလာမယ့်အင်္ဂါညဒိုင်းလေးလိုင်းစီစဉ်မှာဘာတွေဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်ကြအောင်ပ
ါဒေါက်တာရှင်များရှင်မြန်မာနိုင်ငံမှာဖွံ့ဖြိုးရေးစီမံကိန်းတွေကြောင့်အကောင့်ထက်အစိုးရကြုံရလိမ့်မယ်ဆိုပြီးမကြာခဏဆန့်ကျင်ကန့်ကွက်တာတွေကြုံရလိမ့်ရှိပါတယ်။စွမ်းရည်လိုအပ်ချက်ကိုဖြည့်ဆည်းဖို့ရေကာတာတိဆောက်တာ၊ကြောင်မီးသွေးတူးဖော်တာကနေအစစီးပွားရေးဇုန်တွေတိဆောက်တာအစုံဖွံ့ဖြိုးရေးနဲ့အတူတွဲပါလာတတ်တဲ့ပြဿနာမျိုးတွေကိုဘယ်လိုကာကွယ်ကြမလဲ၊ထိခိုက်နစ်နာမှုနည်းပါအောင်ဘယ်လိုလုပ်နိုင်မလဲဆိုတာကို VOA ရဲ့အင်ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။တော်တာရှင်တွေအနေနဲ့ကိုယ့်ရဲ့အတွေ့အကြုံတွေပဲဖြစ်ဖြစ်သဘောထားတွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးဖို့ဖိတ်ခေါ်ပါတယ်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-392-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပေးပို့ထားနိုင်ပါတယ်။အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါတယ်ရှင်။
တော်တာရှင်နေနေနဲ့အင်္ဂါနေ့ည9နာရီစီစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြပုဂ္ဂိုလ်လေးထပ်မံဖိတ်ခေါ်လိုက်ပါတယ်။ဒါရိုက်လေးလိုင်းစီစဉ်တွေကိုအပတ်စဉ်အင်္ဂါနဲ့စနေညတိုင်းမှာဆွေးနွေးပေးနေကြဖြစ်ပါတယ်။အခုဆက်ပြီးတော့အမေရိကန်နိုင်ငံသားတစ်ယောက်ကိုမြောက်ကိုရီးယားကဖမ်းဆီးထိန်းသိမ်းလိုက်တယ်ဆိုတဲ့သတင်းကိုတင်ဆက်ပေးကြပါမယ်။အမေရိကန်နိုင်ငံသားတစ်ဦးကိုမြောက်ကိုရီးယားကဖမ်းဆီးထိန်းသိမ်းလိုက်ပြန်ပါပြီ။မြောက်ကိုရီးယားအစိုးရကိုဆန့်ကျင်တယ်ဆိုတဲ့ဆွဆွဲချက်နဲ့ကွန်မြူနစ်မြောက်ကိုရီးယားကဖမ်းဆီးတယ်တတိယမြောက်အမေရိကန်နိုင်ငံသားလည်းဖြစ်ပါတယ်ဖြုံရံမျိုးတော်နိုင်ငံတကာလေဆိပ်ကနေထွက်ခွာရမယ့်ချိန်မှာပဲအသက်50အရွယ်တက္ကသိုလ်ပါမောက္ခတဦးကိုစနေနေ့ကဖမ်းဆီးရပါမြောက်ကိုရီးယားရဲ့တရားမဝင်နျူကလ িয়ার လက်နက်အစီအစဉ်နဲ့ပတ်သက်ပြီးတော့အမေရိကန်နဲ့တင်းမာမှုတွေတိုးပွားနေတဲ့ချိန်မှာပဲဒီဖမ်းဆီးမှုဖြစ်ပေါ်လာတာပါ VOA သတင်းတောက်စလာတီစာဟုတ်ရဲ့သတင်းဆောင်ပါကိုမတ်တကီထက်ကပြောပြပေးပါလိမ့်မယ
်ကိုရီးယားနာမည်ကင်ဆန်ဒုကလို့သိကြတဲ့အမေရိကန်နိုင်ငံသားထိုနီကင်ဆိုသူကိုပြီးခဲ့တဲ့စနေနေ့ကမြောက်ကိုရီးယားကိုဖမ်းဆီးတာပါ။သူ့ကိုဖမ်းဆီးတာနဲ့ပတ်သက်ပြီးမြောက်ကိုရီးယားဘက်ကသတင်းမထုတ်ပြန်သလိုသူ့ကိုဘယ်လိုဆွဲချက်တွေတင်တယ်လဲဆိုတာကလည်းရှင်းရှင်းလင်းလင်းမသိရပါဘူး။တခြားအမေရိကန်နိုင်ငံသားနှစ်ဦးတို့ကတော့ပြီးခဲ့တဲ့နှစ်ကဖမ်းခံရပြီးမြောက်ကိုရီးယားအစိုးရကိုစန့်ကျင်မှုနဲ့စီရင်ချက်ချမှတ်ခံထားရတာပါ။တဦးကတော့ထောင်ဒဏ်10နှစ်ပြစ်ဒဏ်ချမှတ်ထားပြီးနောက်တဦးကတော့အလုတ်ကျန်းနဲ့ထောင်ဒဏ်15နှစ်ပြစ်ဒဏ်ချမှတ်ခံရပါတယ်။မြောက်ကိုရီးယားအစိုးရကအခုနောက်ဆုံးပဲ့ထိန်တက်ဒုံးကျည်စမ်းသပ်မှုနောက်ပိုင်းအမေရိကန်နဲ့တင်းမာမှုတိုးလာချိန်မှာပဲ တတိယမြောက်အမေရိကန်နိုင်ငံသားတဦးဖမ်းခံရတာဖြစ်ပါတယ်။မကြာသေးခင်ကအမေရိကန်ဒုတိယသမ္မတမိုက်ဖန့်စ်ရဲ့အရှိတောင်အာရှခီးစဉ်အတွင်းမှာလဲမြောက်ကိုရီးယားနဲ့ပတ်သက်ပြီးမဟာဗျူဟာအရစိတ်ရှည်တီးခံပေးခဲ့တဲ့အချိန်ကာလကျော်လွန်သွားပြီလို့အထက်ထက်သတိပေးပြောဆိုခဲ့ပါတယ
်။ Nuclear weapons in the hands of the regime in Pyongyang with a ballistic missile program.
ပဲရင်တုံးကြီးစီစဉ်နောက်လာလာရှိနေတဲ့တိုက်ချင်းပြတုံးကြီးတွေနဲ့အတူမြောက်ကိုရီးယားအစိုးရရဲ့လက်ထဲမှာရှိတဲ့နျူကလ িয়ার လက်နက်တရားဆိုရင်ဒေတာတွေတည်ငြိမ်ရင်းနဲ့လုံခြုံရေးအတွက်ချင်းချောက်မှုတစ်ခုဖြစ်တယ်လို့အမေရိကန်ပြည်အောင်စုကလည်းချင်းချောက်လာမယ်လာလာရှိပါတယ
်မြောက်ကိုရီးယားအစိုးရဘက်ကနိုင်ငံတကာဥပဒေတွေကိုလေးစားလိုက်နာလာဖို့အတွက်တရုတ်ကထိတိရောက်ရောက်ဖိအားပေးနိုင်မယ်လို့ယုံကြည်တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုထားတာပါအမေရိကန်ဒုတိယသမ္မတဖင်စ်နဲ့ပြီးခဲ့တဲ့စနေနေ့ကတွေ့ဆုံဆွေးနွေးတဲ့အချိန်မှာလဲဩစတြေးလျဝန်ကြီးချုပ်မောက်ခွန်ထမ်ဘက်ကလည်းအလားတူရှုမြင်ချက်ကိုပြောဆိုပါတယ်
။ It is self-evident that China has the opportunity and we say
တရုတ်မှာဒီအခွင့်အလမ်းရှိတယ်ဆိုတာကရှင်းပါတယ်။နောက်မြောက်ကိုရီးယားဘက်ကမစင်မကျင်တဲ့အနေနဲ့ကြီးတဲ့လုပ်ရက်တွေရပ်တန့်သွားရေးဖိအားပေးဖို့လဲတာဝန်ရှိပါတယ်
။ဂရိနိုင်ငံကိုရောက်နေတဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီကတော့တရုတ်တို့အနေနဲ့ကိုရီးယားကျွန်းဆွယ်အရေးဖြည့်ရှင်းနိုင်မယ်အဓိကတော့ချက်ကိုကင်ထားတာမဟုတ်ဘူးလို့တနင်္ဂနွေနေ့မှာပြောဆိုပါတယ
် Nevertheless with a position of responsibility peace and stability for the peninsula
ကိုရီးယားကျွန်းဆွယ်ငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအတွက်တာဝန်ရှိတယ်ဆိုတဲ့အနေထားမှာတရုတ်အနေနဲ့ပါဝင်ပတ်သက်သူတွေအားလုံးကြားငြိမ်းချမ်းရေးဆွေးနွေးပွဲတွေပြန်ဆနိုင်အောင်အမြဲအားထုတ်ဆောင်ရွက်နေပြီးမကြာခင်တုန်းကပဲနားလည်မှုရှိရှိနဲ့အထောက်ပံ့ဖြစ်စေမယ်ညတာပြီးအပြုသဘောဆောင်တဲ့အဆိုပြုချက်ကိုရရှိခဲ့ပါတယ
်။အမေရိကန်လေယာဉ်တင်သင်္ဘော USS Carl Vinson ဦးဆောင်တဲ့ရေတပ်တပ်ဖွဲ့ကတော့ကိုရီးယားကျွန်းဆွယ်ကိုဥတီခုံမောင်းနေပြီးဒီသတင်းပန်နှောင်းပိုက်မှာရောက်ရှိမယ်လို့ခန့်မှန်းရပါတယ်။အမေရိကန်လေယာဉ်တင်သင်္ဘောကိုမြောက်ကိုရီးယားစစ်တပ်ကတစ်ချက်ထင်းနဲ့ပြစ်ခတ်နှိမ့်မြုပ်ပြစ်လိုက်ဖို့အစင်းသင့်ရှိတယ်လို့လည်းမြောက်ကိုရီးယားဘက်ကတနင်္ဂနွေနေ့မှာပြောဆိုထားပါတယ်ရှင်
။မန်တကီထိုက်တင်ဆက်ထားတာပါသောတာရှင်များရှင်။မြကြခင်မှာတင်ဆက်မယ် VOA American တန်ညဘက်9:20နာရီအထိမြန်မာဘာသာစီစဉ်နေမှာတော့စီးပွားရေးကဏ္ဍ blogger တွေပြောသမျှအစီအစဉ်တက်တက်ရောင်သတင်းတော်အပြင်သူယုံကြည်ရာအစီအစဉ်ဆက်လာတွေကိုလည်းနားဆင်ကြဖို့ရှိပါတယ်ရှင်။ဖီရွေကနေတင်းလာနေညနေခင်းစီစဉ်လေးကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းကြေညာကိုမက်ခင်ပြထွေးကကြီးညာပေးပါမယ်ရှင
်။ပြည်သူနိုင်ငံမှာတနင်္ဂနွေနေ့ကကျင်းပတဲ့သမရရွေးကောက်ပွဲနောက်ဆုံးမဲ့ရလဒ်တွေအရလက်လက်ဝါဒီ MUN Macron နဲ့ဒီနိုင်ငံအတွင်းရွှေ့ပြောင်းဝင်ရောက်သူတွေကိုစန့်ကျင်တဲ့အမျိုးသားရေးဝါဒီ Marine Le Pen တို့နှစ်ဦးစလုံးတရောက်မှမဲ့အပြတ်အသတ်နိုင်ရခြင်းမရှိတာကြောင့်လာမယ့်သတင်းတစ်ပတ်မှာတချို့ပြန်ရွေးကောက်ပွဲကျင်းပဖို့ရှိပါတယ်။ဒါဟာပြည်ထောင်နိုင်ငံမှာကြီးမားတဲ့နိုင်ငံရေးလှုပ်ခတ်မှုကြီးတစ်ခုဖြစ်တယ်လို့နိုင်ငံရေးသုံးသပ်သူတွေကပြောဆိုကြပါတယ်ရှင်။မြောက်ကိုရီးယားရင်းနဲ့ပတ်သက်လို့တော့ထင်းထင်းသိမ်းသိမ်းလှုံ့ဆော်မှုအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဒီကနေ့ဖုံးပြောချိန်မှာတရုတ်သမ္မတချီချင်းပင်ကတိုက်တွန်းလိုက်ပါတယ်။ကုလသမဂ္ဂလူကြိုးရေးကောင်စီဆုတ်ဖြတ်ချက်တွေချိုးဖောက်တာမျိုးကိုတရုတ်အစိုးရကလက်မခံတဲ့အကြောင်းနဲ့ကိုရီးယားကျွန်းဆွယ်မှာတင်းမာနေတဲ့အခြေအနေကိုပို့ပြီးတော့ဆိုးဝါးအောင်မလုပ်ကြဖို့နဲ့သက်ဆိုင်ရာဘက်အားလုံးကထင်းထင်းသိမ်းသိမ်းလှုံ့ဆော်ကြလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းကိုလည်းသမ္မတချီချင်းပင်ကအလေးထားဆွေးနွေးခဲ့တဲ့အကြောင်းတရုတ်အစိုးရသတင်းဘာရုပ်သံကနေပြီးတော့ကြေညာသွားခဲ့ပါတယ်ရှင်။အမေရိကန်ပြည်ထောင်စုရဲ့ကိုအိန္ဒိယမက္ကဆီကိုနိုင်ငံကနေတရားမဝင်ရောက်လာတဲ့သူတွေကိုဟတ်တာဖို့အတွက်နေဆက်တိုင်းကြီးတိဆောင်မဲ့ကိစ္စကိုသမ္မတဒေါ်နယ်ထရမ့်ကထပ်မံတွန်းအားပေးလှုပ်ဆောင်နေတာနဲ့အမျှဒီမိုကရက်တီဘက်ကဒီပေါ်မှာအပြစ်ဒဏ်ဆက်ကျင်တာနဲ့လည်းရင်ဆိုင်နေရပါတယ်။တိုင်းကြီးခတ်ဖို့ကုန်ကြစရိတ်ခတ်မှန်းကြီးကိုဒီသူတို့ကအစမတန်ပို့ပြီးတော့ပြောနေကြတယ်လို့ယူဆတဲ့အကြောင်းကိုလည်းသမ္မတထရမ့်ကပြောပါတယ်။ဒီသတင်းပတ်ကမှအစိုးရလုပ်ငန်းတွေတစ်စိတ်တစ်ပိုင်းရပ်တန့်ပစ်လိုက်ရမယ်အခြေအနေမဖြစ်ရအောင်သမ္မတအင်ဂျီရောကလွှတ်တော်အမတ်တွေနဲ့တိုင်းဆွေးနွေးနေတဲ့အထက်မှာအငြင်းပွားစရာဖြစ်နေတဲ့ဒီတိုင်းကြီးတိဆောင်မှုကုန်ကြစရိတ်ကိစ္စကထိတ်ဆုံးမှာပါဝင်နေတာပါရှင်။အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်ဘက်တစ်ကတော့အာဖဂန်နစ္စတန်နိုင်ငံရဲ့လုံခြုံရေးအခြေအနေတွေနဲ့ပတ်သက်ပြီးအာဖဂန်ကနိုင်ငံရေးနဲ့စစ်ဘက်ခေါင်းဆောင်တွေနဲ့ဆွေးနွေးဖို့ကြိုတင်ကြညာခြင်းမရှိဘဲအာဖဂန်နစ္စတန်နိုင်ငံကိုရောက်ရှိနေပါတယ်ရှင်
။တင်းချင်းချက်ကိုမက်ခင်ပြီထွေကကြေညာပေးခဲ့တာပါ။ဒီညနေတွေစီစဉ်ထုတ်လို့ရမှုကတော့မက်တင်ကီထိုက်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Wagner Roberts ဖြစ်ပါတယ်။ကျွန်မအီတန်စင်ပါရှင်။ VOA American တန်ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9:00နာရီစနေနေ့အထိ9.25 MHz 25.5 MHz တူကနေတိုက်ဖန်ယူနာဆင်နိုင်ပါတယ်။ VOA ကိုနားဆင်သူအားလုံးကိုထူးပဲကျေးဇူးတင်ရှိပါတယ်။တော်တာရှင်ပေါ့ကျမရှင်လန်းကြပါစီရှင
်
This program has come to you from the Voice of America, Washington.